နော်ဒီအရသာစုရဲ့သမရတဲ့အဖြစ်ဒုတိယသမရဥဝင်းမြင့်ကိုလွတ်တော်ကဗိုလ်ဓူးတွေမှာရွေးချယ်တင်တော်လိုက်တဲ့ပေါ့အမေရိကန်တရုတ်ကုလသမဂ္ဂအပေါင်းနဲ့နိုင်ငံတကာတိုင်းဝန်ကကြိုဆိုလိုက်ပြီးသမရတဲ့နဲ့လက်တွဲလှုပ်ဆောင်မှုအသိရှိနေကြောင်းမလေးကထုတ်ပြန်တဲ့ကြေညာချက်အသေးသေးမှဖော်ပြထားပါတယ်အခုလိုသမရတဲ့အကြောင်းနဲ့ဒုတိယခွေရေးခြင်းတွေတိုးတက်ကောင်းမွန်လာအောင်နော်ဒီအစိုးရအနေနဲ့ပို့ပြီးတော့ဆောင်ရွက်လာမယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်မှတ်ရင်ကျန်နိုင်ကပြောပြပါအောင်ခင်ဗျာ
ပြည်ထောင်စုလွှတ်တော်မှာမနေ့ကကျင်းပတဲ့သမရသည့်ရွေးချယ်တင်မြှောက်တဲ့ရလဒ်ကိုလွှတ်တော်နိုင်ကမန်ဝင်းခိုင်တန်းကအခုလိုကြေညာသွားပါတယ်
။နောက်ထပ်ဆန္ဒမဲအများဆုံးရရှိတဲ့ဥဝင်းမြင့်ကိုနိုင်ငံတော်တမဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ်
။နိုင်ငံတော်သမရဖြစ်လာတဲ့ဥဝင်းမြင့်ကထောက်ခံမဲ403မဲနဲ့အများဆုံးရရှိပြီးလက်ရှိဒုသမဂ္ဂဦးမြင့်စွေကထောက်ခံမဲ217မဲနဲ့နောက်ဒုသမဂ္ဂဦးခင်နရီဗန်တီယူက18မဲရရှိခဲ့ကြပါတယ်။ရာထူးကနေအနားယူသွားတဲ့သမဂ္ဂဟောင်းဦးထင်ကျော်နေရာမှာအခုလို NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်သူဦးဝင်းမြင့်သမဂ္ဂအသစ်ဖြစ်ရွေးချယ်ခံခဲ့ရတာကိုမြန်မာပြည်သူတွေနဲ့အတူနိုင်ငံတကာအသိုင်းအဝိုင်းကလည်းကြိုဆိုခဲ့ကြပါတယ်။နိုင်ငံအကျိုးအတွက်အမေရိကန်အစိုးရအနေနဲ့သမရဥဝင်းမြင့်နဲ့ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်နေကြောင်းအမေရိကန်နိုင်ငံသားဌာနအရှိအာရှရေးရာဘျူရိုရဲ့ပြောခွင့်ရကတီနာအဒမ်စ်က VOA ကိုပြောပါတယ်
The United States congratulates the people of Burma on the selection of their new president.
သမ္မတရွေးကောက်တင်မြှောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသူနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုငြိမ်းချမ်းရေးလူမှုရေးတရားမျှတမှုလူခွင့်ရေးယူသိလေးစားမှုအုပ်စုအလုံးတို့ပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုအတွေ့ထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုကသမ္မတတဲ့ဦးဝင်းမြင့်နဲ့အတူလက်တွဲလှုပ်ဆောင်နိုင်ဖို့ညွှန်လင့်ပါလေ
။အလားတူသမ္မတတဲ့ဦးဝင်းမြင့်ကိုတရုတ်သမ္မတရှီကျင်းပင်အနေနဲ့ကြိုဆိုကြောင်းနဲ့ညီဖြူဟာမြောက်နှစ်နိုင်ငံမိတ်ဖက်ပူးပေါင်းဆက်ဆံရေးကိုပုံမှန်တိုးမြင့်ဆောင်ရွက်လိုကြောင်းတရုတ်အစိုးရရဲ့မတ်လ28ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ခဲ့တဲ့သမ္မတတဲ့ဦးဝင်းမြင့်ကိုကုလသမဂ္ဂဘက်ကလည်းကြိုဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ် Foreign Head က VOA ကိုအီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးရဲ့ဌာနကိုယ်စားလှယ်အော့စပိုက်ကိုယ်တိုင်လည်းသမ္မတတစ်ကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့စီးပွားရေးအသွင်ပူးပေါင်းရေးကာလမှာကုလသမဂ္ဂအနေနဲ့နိုင်ငံတကာကျွေးဝတ်နဲ့အတူအကောင်းဆုံးလိုက်နာဆောင်ရွက်ချက်တွေနဲ့ဆက်လက်ပြီးတော့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းအဲ့ဒီအီးမေးလ်မှာရေးသားထားပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာသမရအပြောင်းလဲဖြစ်ခဲ့တဲ့အပေါ်လူခွင့်ရေးအခြေအနေတွေတိုးတက်လာအောင် NLD အရသာအစိုးရကပုံမဆောင်ရွက်လာလိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့ကလည်းမျှော်လင့်နေကြပါတယ်။သမရအစ်စ်ခန့်အပ်လိုက်တာကိုအစိုးရကနေပြန်ပြီးရုံးထွက်လာနိုင်တဲ့အခွင့်အရေးဖြစ်မြန်မာအာဏာပိုင်တွေအသုံးပြုတဲ့ကြောင့် AI ခေါ်နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။အလားတူနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော
့ I guess maybe one thing we can hope for with the new president is that as a former political prisoner himself
ဒီမှာဒီကနေ့ကျွန်တော်တို့မျှော်လင့်လို့ရတဲ့အချက်တစ်ခုရှိပါတယ်။အဲဒါကတော့သူကိုယ်တိုင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်နေတာပါ။သူရဲ့လူပန်ခွင့်အာဏာကိုအသုံးချပြီးထောင်ဒဏ်ချမှတ်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာ권ပေးလိမ့်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။တကယ်ပဲအပြုသဘောဆောင်တဲ့အချက်ဖြစ်ပြီးမြန်မာပြည်သူတွေကလည်းစိုက်လိုက်လေလေကြိုဆိုကြမှာပါ
။ဒါပေမဲ့လည်းသမရတဲ့အနေနဲ့အပြောင်းလဲတွေကိုထူးထူးခြားခြားလုပ်နိုင်နိုင်မယ်လို့မမြင်မိဘူးလို့သူကဆိုပါရဲ့
။ Because of the Burmese constitution which says that the military controls the
ဘာလို့လဲဆိုတော့ဒါကြောင့်ကိုယ်ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့လက်ထက်မှာနေဆက်လုံခြုံရေးတပ်တွေရှိနေတာနောက်ပြီးကာကွယ်ရေးဥပဒေချုပ်အနေနဲ့အရသာအစိုးရကိုအချိန်မီရွေးချက်သိမ်းနိုင်တဲ့အချက်တွေပါ။နောက်မြန်မာနိုင်ငံမှာရိုဟင်ညာကြတဲ့အပေါ်ဝင်တခြားဖိနှိပ်မှုကိစ္စရပ်တွေမှာစစ်တပ်ကအဓိကလုပ်နေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်သမရအစ်အနေနဲ့မြန်မာနိုင်ငံရဲ့မူဝါဒရေးရာဘက်မှာရောတခြားအခြေအနေတွေပြောင်းလဲအောင်ပါထိထိရောက်ရောက်လုပ်နိုင်မှာမဟုတ်ဘူးလို့မြင်မိပါတယ်
။သမရအစ်ဦးဝင်းမြင့်ဟာ NLD ရဲ့ဝါရင့်ခေါင်းဆောင်ပိုင်းတဦးဖြစ်တဲ့အပြင်ဒေါက်ဆန်းစုကြည်ပေါ်မှာလည်းတစ္ဆာစောင့်တည်သူဖြစ်ပါတယ်။ဒါအပြင်သူ့ကိုသမရအဖြစ်တရားဝင်လုပ်ပိုင်ခွင့်ပေးထားပေမယ့်ဒေါက်ဆန်းစုကြည်ညွန်ကြားတဲ့အတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံရေးအကြက်ခက်အတော်များများကတုံ့ပြန်ထားပါတယ်။ဒါကြောင့် သမရတဲ့ဥဝင်းမြင့်လက်ထက်မှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဟာလည်းတိတ်ပြီးအပြောင်းလဲရှိမှာမဟုတ်ဘူးလို့မြန်မာအရေးကျွမ်းကျင်သူလက်ဖြင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖိုးဟောင်းလက်ဖြစ်တဲ့ Priscilla Club ကပြောရည်ကိုပြောပါတယ
်။ I think the challenges remain the same and there are enormous challenges we are all familiar with what they are.
စိန်ခေါ်မှုတွေကတော့အရင်တိုင်းပဲလို့ကျွန်မမြင်ပါတယ်။သူတို့မှာဘလို့အခက်အခဲတွေအများကြီးရှိနေတယ်လဲဆိုတာကျွန်မတို့သိနေပြီးသားဖြစ်ပါတယ်။ဒါရီကို NLD အစိုးရအနေနဲ့ဘလို့ကင်တွေနေတယ်လဲဆိုတဲ့ရလဒ်တွေကိုတော့တမရအစ်တအနေနဲ့ရှောင်လွှဲလို့မရပါဘူး။သူ့မှာနိုင်ငံရေးအရာအတွေ့အကြုံအလုံးအလောက်ရှိပြီးသားလို့ပြောလို့ရပါတယ်။ဒေါက်ဆာဆွကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ပြီးခဲ့တဲ့နှစ်ကလူခွင့်ရေးအခြေအနေတွေအတော်လေးဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာကိုကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကဝိုင်းဝန်းဖိအားပေးနေကြတာဖြစ်ပါတယ်ရှင်။